ရင်ဒေသတွေကလူလူတွေရဲ့ပံ့ပိုးကူညီမှုတွေနဲ့ကျင်းပြင်းတဲ့အတွင်းကအခြေအနေသတင်းမှန်တွေကိုတင်ဆက်နိုင်ခဲ့တာကြောင့်26ရက်တာကြာတဲ့အထိတိုင်းသားသတင်းဌာနကြီးတစ်ခုအနေနဲ့အခိုင်အမာရပ်တည်နိုင်ခဲ့တယ်လို့ကရင်သတင်းဌာန KIC ကပြောပါတယ်။ KIC ရဲ့26ရက်မြောက်နှစ်ပတ်လည်နေ့အကြောင်းကိုထိုင်းချီဆိုင်သတင်းတော်မှအေးမှာအခုလိုသတင်းပေးပို့ထားပါတယ်
။ကရင်လူမှုအဖွဲ့အစည်းအတွင်းသတင်းဆိုင်ရာအသိပညာဘူတုတ္တရပုံမိုသိရှိနားလည်စေဖို့ရည်ရွယ်ချက်နဲ့1998ခုနှစ်မှာစတင်ဖွဲ့စည်းတည်ထောင်လာခဲ့တဲ့ကရင်သတင်းဌာန KIC ဟာကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းအေရဝီတိုင်းစတဲ့ကရင်လူမျိုးတွေရှိရာနေရာတွေကနေသတင်းတွေကိုတင်ပြလာခဲ့တဲ့တိုင်းရင်းသားမီဒီယာတစ်ခုဖြစ်ပါတယ်။ကရင်တိုင်းရင်းသားတွေရဲ့ထောက်ခံမှု၊ယုံကြည်မှု၊အားပေးမှုတွေကြောင့်26နှစ်တာကာလကိုအောင်အောင်မြင်မြင်ဖြတ်သန်းနိုင်ခဲ့တဲ့အကြောင်းကရင်သတင်းဌာနရဲ့ညွှန်ကြားရေးမှူးနန်းဖောကီကစက်တင်ဘာလ23ရက်နေ့မှာကျင်းပခဲ့တဲ့နှစ်ပတ်လည်နေ့မှာပြောဆိုသွားပါတယ်
။ PIC ကပေါ့နော်ဒီကရင်သတင်းဌာနလွတ်လပ်တဲ့သတင်းမီဒီယာနဲ့ရက်ပြလာခဲ့တယ်။ဘာလို့ဒီချီရက်ပြနိုင်လဲဆိုတော့ PIC ကစဖြစ်ပြလာခဲ့တဲ့ကကရင်လူမှုရဲ့အဆောင်ကျွန်တော်တို့ဖော်ထုတ်တယ်။ဒီကရင်ဒေတာအပြည့်အစုံမှရှိတဲ့အခြေအနေတွေတော့လွတ်လပ်မှုတလောက်ပြင်ဆက်တယ်ပေါ့နော်ထုတ်လွှင့်တယ်ဆိုတော့တကယ်လို့ကျွန်တော်တို့ကိုအသတင်းချက်လက်အပြည့်အစုံကျွန်တော်တို့ဝန်းရံပေးတဲ့လူတို့အဓိကအမှားကံပြိဿတွေရှိတဲ့အကြောင်းလို့လည်းကျွန်တော်တို့ KIC ကအခုချိန်ရှိတဲ့ဆက်ဆံတဲ့အတိုင်းရည်တည်ထားနိုင်ခဲ့တယ်လို့ကျွန်တော်ပြောချင်ပါတယ်
။ပြည်ရင်ပြည်နယ်အတွင်းပြည်တွင်းစစ်ကြံခံစားနေရတာနှစ်ပေါင်း80လောက်ရှိခဲ့ပါပြီ။ဒီအတော်အတွင်းမှာပြည်ရင်တိုင်းရင်းသားတွေရဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေ၊စစ်ရေးပဋိပက္ခတွေရဲ့တားခေါက်ဖျက်ဆီးမှုတွေကိုမီးမောင်းထိုးတင်ပြတာ၊ကရင်စာပေရင်ကျဲမှုတွေကိုဖော်ထုတ်တာတွေကိုကရင်သတင်းဌာနအနေနဲ့လှုပ်ဆောင်နိုင်ခဲ့တာပါ။တိုင်းရင်းသားမီဒီယာတစ်ခုအနေနဲ့26နှစ်တာကာလအတွင်းခုလိုဆက်လက်ပြီးရပ်တည်နိုင်ဖို့စိန်ခေါ်မှုတွေကိုလည်းရင်ဆိုင်ခဲ့ရတယ်ဆိုပြီးနန်းဖောကီကပြောပါတယ်
။အခက်အခဲတွေကမလွယ်လောက်ဘူးပေါ့နော်။ဒင်းထုတ်တဲ့သူဝင်မဲ့လည်းတရားအများကြီးစိန်ခေါ်မှုတွေရှိတယ်။ဒီတစ်ချက်ကတော့မီဒီယာလုပ်ငန်းဆိုတာကျွန်တော်တို့ကဆက်သွယ်ရေးပိုင်းနဲ့နည်းပညာပိုင်းတွေကအခက်ရကြတယ်ပေါ့နော်။သွားလာရင်အခက်အခဲတွေပေါ့နော်ဒါတွေကိုလည်းကျွန်တော်တို့ရင်ဆိုင်ရတာရှိတယ်။နောက်တစ်ခုကတော့သွားလာရင်နေရာမှာကြားလို့ရှိရင်လည်းပဒင်းရယူရနေရာမှာကြားရှင်လည်းပဋိပက္ခပေါ့နော်နည်းနည်းပဋိပက္ခဆီပဋိပက္ခလိုက်ဖြစ်စီဒါမျိုးတွေကိုလိုက်ယူရတဲ့ခါမှာကြားလို့ရှိရင်လည်းကျွန်တော်တို့ကမလွယ်ဘူးပေါ့နော်အရင်နေသားပေါ်မှာပဒင်းအမှန်ကိုပေါ့နော်အချက်လက်မှန်ကိုကျွန်တော်တို့သိကြခံလုံရမယ်ပြီးလို့ရှိရင်ပြည့်စုံရမယ်အမြတ်တမ်းမှုရှိအောင်လည်းကျွန်တော်တို့ကအဲ့ဒါကိုကြီးသားတဲ့ခါမှာလည်းတော်တော်လေးတော့ဟိုဆောင်ရွက်ရတာရှိပါတယ်ပေါ့နော်
26နှစ်ပြည့်နှစ်ပတ်လည်နေ့အထိမ်းအမှတ်ဖြင့်ကရင်မျိုးရဒလိလူနေမှုဘဝခေါင်းစဉ်နဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာအလှဓာတ်ပုံပြိုင်ပွဲကိုလည်းကျင်းပပြုလုပ်ခဲ့ပါတယ်။ဆီဟန်လာသိမ်းမှုရဲ့နောက်ဆက်တွဲအဖြစ်ပဋိပက္ခဒဏ်ခံစားနေရတဲ့ဒေသအသီးသီးကပြည်သူတွေအတွက်လည်းဖျောင်းနိုင်မီးထွန်းဆုတောင်းတဲ့အစီအစဉ်ကိုလည်းလုပ်ခဲ့ပါတယ်။ကရင်သတင်းဌာန KIC ဟာလက်ရှိမှာကရင်ဗမာအင်္ဂလိပ်ဘာသာနဲ့ website သတင်းစာမျက်နှာအပြင် YouTube နဲ့ Facebook လူမှုကွန်ရက်စာမျက်နှာတွေပေါ်မှာလည်းစာသတင်းနဲ့ရုပ်သံသတင်းတွေရေးသားတင်ဆက်နေတဲ့ကရင်သတင်းဌာနတစ်ခုလည်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်တနေရာမှာရှင်းပခဲ့တဲ့ကရင်သတင်းဌာနရဲ့နှစ်ပတ်လည်နေ့ကိုတော့မိတ်ဆက်မီဒီယာတွေနိုင်ငံရေးအဖွဲ့အစည်းတွေကခေါင်းဆောင်နေကရင်လူမှုအဖွဲ့အစည်းတွေကခေါင်းဆောင်နေအပါအဝင်လူတရာကျော်တက်ရောက်ခဲ့ကြပါတယ်ရှင်။